စီးရီးယားနိုင်ငံတွင်ကသဘုံတို့ထိန်းချုပ်ရာမြို့နှမြို့ကလူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့ဥတီတွားရောက်ခဲ့တဲ့ခီးတယ်တင်ကားတွေဒီကနေ့တနင်္ဂနွေနေ့မှာတိုက်ခိုက်ခံရပြီးလောင်ကျွမ်းသွားတယ်လို့စီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့နဲ့စီးရီးယားနိုင်ငံပိုင်သတင်းဌာနတို့ကဖော်ပြကြပါတယ်အလက်ပေါ်မျိုးအရှိပိုင်းမှာကယ်ဆယ်ရေးအစီအစဉ်ပြန်လည်စတင်ရေးသဘောတူညီချက်တစ်စီတစ်ပိုင်းဖြစ်တဲ့ဆီးရီးယားအနောက်မြောက်ပိုင်းအစ်တလီပြည်နယ်တဲကL4U နဲ့ကာဖရာယာမျိုးတို့ကမကျန်းမာသူတွေနဲ့ထိခိုက်ဒဏ်ရာရထားသူအနည်းဆုံး2000လောက်ကိုကယ်ထုတ်နိုင်ဖို့ဒီရင်နေသွားခဲ့ရောက်ခဲ့ကြတာဖြစ်ပါတယ်။တချိန်တည်းမှာပဲဆီးရီးယားနိုင်ငံအလက်ပေါ်မျိုးတွင်ကကျန်းရှိနေသေးတဲ့အရသားတွေနဲ့သဘုံတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့အတွက်လာဆန်းနေတဲ့အင်းနဲ့နိုင်ငံတကာချက်ချင်းနေအတင်းတို့ရဲ့ကြီးကြပ်မှုနဲ့ခီးတဲ့တင်ကားတွေအလက်ပိုမျိုးရင်းကိုဒီကနေ့တနင်္ဂနွေနေ့မှာစတင်ဝင်ရောက်သွားလာနေပြီလို့ဆီးရီးယားနိုင်ငံပိုင်သတင်းဌာနဆာနာကကြေညာပါတယ်။ဒါပေမဲ့ကယ်ဆယ်လုပ်ငန်းတွေစပြီဆိုတဲ့သတင်းတွေတော့မရရှိသေးပါဘူး။စစ်ကြောင်ပျက်စီးနေတဲ့အလက်ပိုမျိုးရင်းကကျန်းရှိနေတဲ့လူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့နဲ့အကာအကွယ်ပေးဖို့အတွက်စောင့်ကြည့်သူတွေဆေးလွေရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တနင်္ဂနွေနေ့မှာမဲခွဲဆုံးဖြတ်ကြမယ်လို့လည်းခန့်မှန်းရပါတယ်။အလက်ပိုမျိုးရင်းနဲ့မျိုးအနီးမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာပြစ်ပခတွေဆိုးဆိုးဝါးဝါဖြစ်ပွားနေပြီးမျိုးရင်းမှာရှိတဲ့ထောင်ပေါင်းချီတဲ့လူတွေကိုကယ်ထုတ်ဖို့လိုအပ်ချက်တွေကိုဖော်ပြထားတဲ့ပြင်သစ်နိုင်ငံရဲ့အဆိုပြုချက်မူကြမ်းကိုကုလလုံခြုံရေးကောင်စီမှဆုံးဖြတ်မှာဖြစ်ပါတယ်။ကုလလုံခြုံရေးကောင်စီကဒီနှစ်အတွင်းမှာဆီးရီးယားနိုင်ငံတွင်အပြစ်ရရဲ့အဆိုပြုချက်ဒါဇင်ဝက်လောက်ကိုမဲခွဲဆုံးဖြတ်ခဲ့တယ်လို့ပဲဒီကနေ့တနင်္ဂနွေနေ့မဲခွဲဆုံးဖြတ်မှုမှာလဲဆီးရီးယားအစိုးရရဲ့အဓိကမဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံကအရင်အဆိုပြုချက်တွေအတိုင်းဗီဒိုအာနာတုံးပေးချမယ်လို့လည်းခန့်မှန်းထားကြပါတယ်။အလက်ပိုမျိုးရင်းမှာအရသားနဲ့သဘုံတိုက်ခိုက်သမား4000လောက်ကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့ကြမ်းရှိနေသေးတယ်လို့စောင့်ကြည့်သူတို့ကပြောပါတယ်။